ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်ဘူးဒီတောင်မောင်တော်နယ်ဆက်တွေမှာမြမတက်မရုံနဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့အကြတိုက်ပွဲတွေဖြစ်ပွားနေသေးပါပဲ။ဒီမနေ့ရသေးတောင်မြို့နယ်မှာဖြစ်တဲ့တိုက်ပွဲအတွင်းဒေသခံရွာသားတွေစစ်ပီးလို့ရတင်းဆောင်နေရတယ်လို့အဲ့ဒီဒေသအတွင်းအကူအညီပေးအဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းစီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။စီရီတင်းမှ20ဖြစ်တဲ့ရခိုင်ပြည်နယ်ဘက်မှာဒီကနေ့မနေ့မှလည်းရတိတောင်မြို့နယ်အစတေတာမှာမြမသမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အီအီတို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အဲ့ဒီဒေတာကိုရောက်နေတဲ့တင်ဃဟကန်းလက်ပြည်ထအဖွဲ့ဥက္ကဋ္ဌကိုအန်နာကြီးက VOA ကိုခုလူပြောပါတယ်
ပေါ်လာဤစေမင်းရောက်ကကျွန်တော်တို့ခြေကြီးသွားပြီးဟိုဆက်လာတော့ဒီပဲ့တော်မျိုးနဲ့ပေးပြလူရနာမှာတိုက်ပွဲကအခုလေးဖြစ်နေတယ်တနက်ကနေကြာတော့တနက်တော့ကြည့်နေတဲ့ပိုက်တဲ့တင်းငါရှိတယ်တိုးပြီးတော့မတော်ဘူးကြီးကျွန်တော်တို့ခေါင်းပေါ်မှာတော့ဟာကြီးကိုသွားနေတာရှိတယ်လက်ခံတက်မလို့အေးနေပြီးနမတက်မလို့ဟိုဖြစ်နေတယ်ကြာတော့ရွာနေတော့တမိုင်းပတ်ဝန်းကျင်ကတော့ဝေးတယ်
ပဲ့တလူရွာနားမှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားတွေဟာကျေးရွာဘုန်းကြီးကျောင်းနဲ့တက်ပြေကျရွာဘုန်းကြီးကျောင်းတွေကိုတင်းချောင်နေရတယ်လို့တက်ပြေကျရွာစစ်ချောင်တွေကိုအကူအညီပေးနေတဲ့ရခိုင်တိုင်းတိုင်းမျိုးနွယ်များစီယုံဖို့ဝင်သူကအခုလိုပြောပါတယ်
ဒါပေမဲ့ဒီတော့အခုကအဲ့ဒီခယူးရှောင်းဖက်ကိုထွက်တာပေါ့နော်မတခင်မှာပဲနည်းနည်းကြီးပောက်ကွေးတွေကြားရတယ်။အဲ့ဒီအနေနဲ့ကြည့်ရောကဒီတခင်တချို့မိသားစုတွေကဖုန်းကြောင်းတွေမှာလာပြီးတော့ခုံလာကြတယ်ပေါ့။ဒီတက်ပြေကြရဲ့နောက်ပြီးတော့ပေးတဲ့သူတွေပေါ့နော်အဲ့ဒီဖုန်းကြောင်းတွေမှာလာကိုတတ်ပါလေခဏ
။ကြေတိတ်တော်မြို့နယ်ကတက်ပြေကြရွာမှာ2018ခုနှစ်ကနှစ်ဖက်တိုက်ပွဲတွင်စစ်ချောင်းလေးရာကျော်ခုလုံနေတဲ့စစ်ချောင်းစကန်းစခုလည်းဖြစ်ပါတယ်။ဒီကနေ့ကြာတာပသိနေမှာဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့မနေ့ကဗုဒ္ဓနေမှာဘူရီတောင်နဲ့မောင်သောနယ်ဆက်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ရခိုင်တမတော်ဤပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဇန်နဝါရီလ9ရက်နေ့မှာတော့ဟိုစစ်ကြေးမှုတခုရရှိလို့ကြာအဲ့မှာဒီက9ရက်ရနေပြီးတော့9ရက်ရှိတယ်လေအဲ့ဒီမှာဒီမောင်သောမျိုးနယ်ဆင်းကပြေရတခုမှဘယ်လိုဖြစ်တော့ရှိလို့ကြာအဲ့ဒီဘူရီတောင်နဲ့မောင်သောနယ်ကအဲ့ဒီမှာဒီကျန်တဲ့ကောင်နေပြီးတော့ပုံကျဆင်းရရှိတယ်ဗျ။ဒီမင်းကကျေတဲ့ဆောင်ပြီးပြီလေကျွန်တော်တို့ပြန်ကြည့်ရမှာရှိတယ်။နောက်ရိတ်ခါလေးပြန်ကြည့်ရမှာရှိတယ်ဗျ။ကျွန်တော်တို့ပြည့်တဲ့ကျန်မှုဘာမှမရှိဘူးဗျ။ဒီမင်းကမှလည်းဟိုကျေကျေကျေကျေပြန်ကြမှုတွေကတော့ဆက်ပြီးလို့ရှိနေတယ်လို့
ဒီလိုတိုက်ပွဲဖြစ်ပွားနေမှုမှာတမတော်ဘက်ကထိခိုက်ကျဆုံးမှုတွေရှိနေတယ်လို့အေအေဘက်ကပြောဆိုမှုနဲ့ပတ်သက်လို့တရားတည်မပြုတ်နိုင်သေးပါဘူး။ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုရခိုင်ပြည်နယ်နောက်ပိုင်းတိုင်းစစ်တပ်နာချုပ်တမတော်ပြောခွင့်ရသူအပါအဝင်တမတော်တရင်မှပြန်ကြားရေးအဖွဲ့သွဲဖွဲ့သွင်းမှုကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပြီးမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးလက်ရှိရခိုင်ပြည်နယ်အတွင်းမှာစစ်ရင်အားတွေတိုးချဲ့လာသလိုတိုက်ပွဲတွေဆက်လက်ပြင်းထန်လာမဲ့အခြေအနေကြောင့်ဒေသခံတွေအတွက်စိုးရိမ်စရာအခြေအနေရှိနေတယ်လို့ရခိုင်ပြည်နယ်အရပ်ဖက်အပြည့်ရစောက်ကြီးရေးဖွဲ့ဝင်ဦးစော်ဝင်းကပြောပါတယ
်ဆွေဘကတက်နေတာလူမျိုးနဲ့မြင်ရတယ်ဗျာတိုက်ပွဲတွေအများကြီးဖြစ်မဲ့လက္ခဏာတွေပဲအဲ့တော့ကြောင့်စစ်ပွဲတွေအများကြီးဖြစ်နေမလို့လားအတက်ဆုံးရှုံးနေတာမှုတွေလူသားအရင်းဖြစ်ပြီးရှုံးနေပြီးရတဲ့ပြည်သူတွေစစ်ပွဲတံကိုတို့တော်များခင်ရမယ်
2018နိုဝင်ဘာလကွန်ကစပြီး2019နှစ်သက်ဒီကနေ့အထိမြန်မာစစ်တပ်နဲ့အေအေလက်နက်ကိုင်ဖွဲ့တို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မြို့နယ်ပါဝင်ဘူရီတောင်ရသိပ်တောင်ဘုံညုံမြို့နယ်တွေဘက်မှာရွာသား 9,000 ကျော်စစ်ပီးတင်းချောင်နေရပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့မှာဘူရီတောင်မြို့နယ်မှာရှိတဲ့နေကြာဆောက်ကင်းစခန်း၄ခုကိုအေအေဘက်ကစီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်13ဦးကြာဆုံးခဲ့ပြီးလက်နက်40ခန့်ဆုံးရှုံးခဲ့တယ်လို့ပြည်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရခိုင်မြောက်ပိုင်းကရဲကင်းစခန်းတွေကိုအေအေလက်နက်ကန်ဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးနောက်နိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်ပါဝင်နိုင်ငံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာအေအေလက်နက်ကန်ဖွဲ့ကိုနိုင်ငံစစ်စင်ရေးလှုပ်ဆောင်သွားဖို့လိုအပ်ရင်လေကြောင်းပါဝင်တိုင်အားတိုးတုံးမှုကိစ္စကိုနိုင်ငံတော်သမ္မတရုံးကနေစစ်ဖက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်ခင်ဗျာ